ရုရှားသူချုပ်ဟောင်းဆာဂေးစကရစ်ပန်နဲ့တမင်းချစ်သူယူလီယာတို့ကိုအစိမ်းနဲ့တိုက်ခိုက်ခဲ့တဲ့လို့ရမှာရုရှားကနောက်ွယ်ကနေပါဝင်ပတ်သက်နေတဲ့ဆိုတာထင်နိုင်ချေအများကြီးရှိတယ်လို့ဗီဒီယိုဝင်ကြီးတို့ထွေးဆောင်တွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်တောင်ပိုင်းဆယ်ဖရီမြို့မှာအယုံကျော်ကိုထိခိုက်ခဲ့တဲ့အစိမ်းနဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ယောက်ကိုဆွေးနွေးရတဲ့အခြေအနေနဲ့ဆင်းရုံတင်ထားရတာပါ။အချင်းဖြစ်ပေါ်တဲ့နေရာကတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက14နာရီပတ်လုံး24နာရီပတ်လုံးကြည့်ရှုစစ်ဆေးနေပါတယ်။တိုက်ခတ်တဲ့နေရာမှာတုံးပြခဲ့တဲ့အစိတ်ဟာ Novichok လို့ခေါ်တဲ့စစ်တပ်သုံးအဆင့်အာယုံကြောထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းပြည်တိန်ဝင်ကြီးချုပ်ထရီဆာမေကအောက်လွတ်တော်မှာတင်တာနေတော့ကပြောကြလိုက်ပြီးတော့ဒါဟာရုရှားဆိုရဘက်ကပြည်တိန်နိုင်ငံကိုဆန့်ကျင်တဲ့တိုက်ရိုက်ကျူးလွန်ရန်လိုရလားဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့အစိတ်ကိုရုရှားဆိုရကတခြားလူတွေရဲ့လက်ထက်ရောက်သွားအောင်ခွင့်ပြုလိုက်တယ်လို့ရလားဒီနှစ်ခုတည်းကတစ်ခုခုဖြစ်ရမယ်လို့ဝန်ကြီးချုပ်မေကပြောပါတယ်။ Novichok အစိတ်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်ဖို့ဝန်ကြီးချုပ်မေကတောင်းဆိုထားပါတယ်။တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမရခဲ့ဘူးဆိုရင်ရုရှားကပြည်တိန်အပေါ်အင်အားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆရမှာဖြစ်တဲ့အကြောင်းပြည်တိန်ဝန်ကြီးချုပ်ကပြောပါတယ်။ရုရှားတန်ရုံကတော့ပြည်တိန်ဟာအနေနဲ့ကစားနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ပြည်တိန်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီးတော့တကယ်လို့လိုအပ်လို့ရှိရင်နေတိုညောင်အက်တလန်တစ်စစ်စာချုပ်ပုံမှန်5အတိုင်းပူးပေါင်းကာကွယ်မှုလုပ်ဖို့တောင်းဆိုတောက်ခံသွားမှာဖြစ်ပါတယ်။နေတိုအဖွဲ့ရဲ့စစ်စာချုပ်အရအဖွဲ့ဝင်နိုင်ငံတခုကိုတိုက်ခိုက်ရင်ကျန်တဲ့နိုင်ငံတွေအားလုံးတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသအတွင်းမှာလုံခြုံရေးကိုပြန်ထိန်းသိမ်းဖို့အတွက်အတူတကွလှုံ့ဆော်ကြဖို့အဖွဲ့ဝင်နိုင်ငံတွေကသဘောတူထားရတယ်ဖြစ်ပါတယ်။